မကွေးတိုင်းလွှတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်မြင့်စန်းဟာဩဂုတ်လ17ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာကိုခံခဲ့ရပါတယ်။အခုလက်ရှိမှာတော့ပခုတ်ကူအကျဉ်းထောင်မှာထိန်းသိမ်းခံထားရတဲ့အကြောင်းဖြစ်စဉ်ကိုအသေးစိတ်သိထားတဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။ကိုဗစ်ကာကွယ်ရေးအတွက်အကျဉ်းထောင်ထဲမှာပဲသူ့ကိုတီးခြားခွဲပြီးတော့ကဏ္ဍဦးစောင့်ကြည့်နေတယ်လို့လည်းဒီကနေ့သိရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
2020အထွေထွေရွေးကောက်ပွဲအနိုင်ရအမတ်ချိုနဲ့ဖွဲ့စည်းထားတဲ့မကွေတိုင်းလွှတ်တော်ကိုစားပြုကော်မတီဝင်တဦးဖြစ်သူဒေါ်မြင့်စံဟာအခုလ17ရက်နေ့ညပိုင်းမှာရဲတပ်ဖွဲ့ရဲ့ဖမ်းဆီးတာခံရပြီးအခုတော့ပကုတ်ကူအကျဉ်းထောင်မှာထိန်းသိမ်းခံထားရတာပါ။ရာဇသက်ကြီးပုံမှန်905ကကြီနဲ့ဖမ်းဝရမ်းထုတ်ခံထားရတဲ့ဒေါ်မြင့်စံကိုသူမတင်းရှောင်းနေတဲ့ပဲခူးတိုင်းနက်တလင်းမြို့ဘူဒါယုံရဲကွက်ကညီမအရင်အိမ်မှာဖမ်းဆီးခံရတာလို့သူနဲ့ညီဆက်သူတွေက VOA ကိုပြောပါတယ်။
မကွေးတိုင်းမှာရေးကြီးတဲ့ပုဂ္ဂိုလ်တွေမှာပါတဲ့သဘောကြောင့်အားရနာကာစီတက်တယ်လူယူဆတာပဲဒီကိစ္စောင်းရံကြပါပြီ။ဒါတော့အခုကသူ့အမေကအသက်78နှစ်ပေါ့ဆယ်ရည်အကွယ်ဆုံးနဲ့အခုအမေဆုံးတော့ဒီဇွန်တည့်ညီမတော်ညီကြီးကိုခေါ်တာပေါ့။သွားခေါ်တော့ဒီပေါင်းရည်နယ်ကလေးကရဲရပါလာဝင်ရဒီညတင်နိုင်ကျွဲတော်မှာတည်သေးဖြစ်စမှာပါဆိုပြီးဒီကင်းတက်ခွင့်နဲ့ဒီကျော်အထူးမှုနဲ့ဇွန်ညီရင်းနဲ့ကျမတို့ကိုတောင်းခံတော့
စီအန်တီချာမစစ်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဘူဒါဝန်ရက်ကွက်အုပ်ချုပ်ရေးမှုကိုလည်းရဲတပ်ဖွဲ့ကဖမ်းခဲ့ပြီးနောက်တနေ့မှပြန်လွှတ်ပေးခဲ့တယ်လို့ဒေါ်မြင့်စံရဲ့ညီမကိုလည်းပြန်လွှတ်ပေးခဲ့ပါတယ်။ဒေါ်မြင့်စံကိုရဲတပ်ဖွဲ့ကပကုတ်ကူမျိုးစခန်းကိုအရင်ခေါ်ဆောင်သွားပြီးဒီကနေ့ဩဂုတ်လ23ရက်မှာတော့ပကုတ်ကူအကျဉ်းထောင်ကိုပို့လိုက်ပါတယ်။ဒေါ်မြင့်စံဟာသူမရဲ့မိသားစုဝင်တူနဲ့ဒီကနေ့တွေ့ခွင့်ရပြီးလုံခြုံရေးတင်းကျပ်တဲ့အခြေအနေကြောင့်အဖြစ်စဉ်အသေးစိတ်ကိုမေးမြန်းခွင့်မရခဲ့ကြောင်းနှီးဆက်သူကအစဉ်ပြန်ပြောပြပါတယ်
။ဟိုဖြူဖြူချာချာကတော့လူကိုကိုယ်ဒီနေရာမှာလည်းပြောရစီဟိုမှာခုတ်ကူချင်းထောင်မှာပြီးဝင်ထားမယ်လို့ပြောတယ်သူပြရဲပေါ့ကျမရေတော့မှာလေဆန်တဲ့သတင်းအချက်လက်တွေကတော့ကျွန်တော်မေးရမိတယ်ပြီးမဲ့သူဘေးမှာရဲနေတယ်မြေရဲစတန်မှုတွေပါနေတဲ့အခါတော့ပါလေမှောက်နေတော့အဖုံးချောက်ရတယ်
ပြည်နယ်နဲ့တိုင်းအသီးသီးမှာဖွဲ့စည်းထားတဲ့လွတ်တော်ကစားပြုကော်မတီဝင်တွေကိုစစ်ကောင်စီဘက်ကရာဇသက်ကြီးပုံမှာ905ကကြီထုတ်ပြန်ပြီးတချို့ကလည်းဖမ်းဝရမ်းမှာဆက်ထုတ်ထားတာပါNLD အစိုးရလက်ထက်ဝန်ကြီးချုပ်တွေနဲ့အစိုးရအဖွဲ့ဝင်တွေကိုလည်းဖမ်းဆီးထိန်းသိမ်းနေတာကိုစစ်ကောင်စီဘက်ကဆက်လုပ်နေပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းနေရက်ကိုစွန့်ခွာထွက်ပြေးသူပြည်ပမှာယာယီခုံလုံခွင့်တောင်းခံသူတွေအများအပြားရှိနေပြီးအဲ့ဒီတည်းမှာ NLD အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့2020ရွေးကောက်ပွဲအနိုင်ရ NLD ထွတ်တော်မှတ်အများအပြားလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်မှာတောင်းနဲ့ချီပြီးတော့အဖမ်းခံရတဲ့တရားမဝင်လာရောက်သူတွေထဲမှာမြန်မာအများစုပါဝင်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံရဲ့နယ်စပ်တွေကိုကိုဗစ်ကာယောဂါကာလမှာလုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲပြီးခဲ့တဲ့2020ပြည့်နှစ်ဇူလိုင်ကနေ2021ခုနှစ်ဇူလိုင်လကုန်အထိတရားမဝင်ခိုးဝင်သူပေါင်းတောင်းနဲ့ချီပြီးရှိခဲ့ပါတယ်လို့ထိုင်းနိုင်ငံကိုဗစ်ကာယောဂါထိန်းချုပ်ရေးအဖွဲ့ကပြောပါတယ်အဲ့ဒီအထဲမှာတော့ဖမ်းမိသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းခြေဆိုင်မြန်မာရွှေပြောင်းအလို့သမားရေးဆောင်ရွက်နေသူတူက VOA ကိုပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်နေချိန်မှာပဲတရားမဝင်ခိုးဝင်လာသူတွေကတစ်နှစ်အတွင်း4000ကျော်ရှိပြီးနေဆက်တွေမှာဖမ်းမိသူက3000ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ2021ဇူလိုင်လကုန်အထိကိုဒီတရားမဝင်ဟိုစားရောနော်ဖမ်းဆီးရမိတဲ့စည်ရင်းပေါ့ဖမ်းဆီးရမိတဲ့စည်ရင်းကိုဒါထုတ်ပြန်တာအဲ့ဒါအားလုံးပေါင်း4000ကျော်ရှိတယ်။အဲ့ဒီ4000ကျော်ထဲမှာနေဆက်တွေမှာမိတာ3000ကျော်ရှိတယ်။အထဲမှာပြည်တွင်းထဲမှာထိုင်းပြည်တွင်းထဲမှာမိတာ1000ကျော်။အထဲမှာလည်းအထဲကဒုက္ခတမျိုးခက်ဒုက္ခလည်းပြည်တိုင်းပဲဟိုရောပါရောနိုင်ငံကြီးရောနှစ်ခုပဲ။ဟုတ်တယ်မှာအထဲမှာအလုပ်ကံဆက်ပါတာဟိုကိုယ်လုံးတွေကတော့မှတော်လာနေတာ။ဟိုဘယ်လိုပေါ့မလဲထွက်ထွက်ရအများကြီး
။ထိုင်းနိုင်ငံအယုဒ္ဓယာမြို့မှာမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးတော့တည်ဆောင်လာတဲ့ကုန်တင်ရင်ငယ်တစ်စီးကိုလည်းဩဂုတ်လ12ရက်နေ့ကဖမ်းမိခဲ့တယ်လို့နေဆက်တင်မှာလည်းတရချားလောက်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိနေတာပါပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဘုံစဝံကထိုင်းမြန်မာနယ်စပ်ဒေသဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံသားတွေအ धिक အများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမားမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့ပြီးထိုင်းအရာရှိတွေလည်းလူကုန်ကူးမှုလူမောင်ခုံမှုတွေမှာပတ်သက်နေရင်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်ကြောင်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဝန်စဝံကထိုင်းမြန်မာနယ်စပ်ဒေသလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့ online ကနေလုပ်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသားတွေအဓိကအများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့တာပါ။ထိုင်းအရာရှိတွေလည်းလူပုံကူးမှုလူမောင်ခုမှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုရင်အင်းထန်နဲ့ပြစ်ဒဏ်တွေချမှတ်မဲ့အကြောင်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမပြေလည်မှုတွေကြောင့်ထိုင်းနယ်စပ်ကနေခုံးဝင်လာသူတွေအများအပြားရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေများနေတဲ့အတွက်နယ်စပ်တွေမှာပုံမှုပြီးတော့လုံခြုံရေးတိုးချထားသလိုနေမြေထက်ကျော်သွားလာခွင့်တွေကိုလည်းကန့်သတ်ထားပါတယ်။အဲ့ဒီလိုအခြေအနေတွေမှာပဲနေ့စဉ်ဒီပါလဲခုံးဝင်လာသူတွေကိုဖမ်းဆီးနေတာပါ။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူ 836,300 ကျော်ရှိပြီးဩဂုတ်လ13ရက်နေ့တနေ့တည်းကူးစက်သူကတော့23,400 ကျော်ရှိနေပါတယ်။လက်ရှိမှာစိုးရင်ရတဲ့လူနာပေါင်း 9,000 ကျော်လည်းရှိနေပါတယ်။သေဆုံးသူကတော့ 8,100 ကျော်ရှိသွားပြီဆိုပြီးထိုင်းကျပ်မိုင်ဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။